တနင်္ဂနွေပြည်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားမှာအောက်ခြေပိုင်းမှာနေနေအငင်းပွားမှုတွေနဲ့တရားစာတထုတ်လုပ်မှုနဲ့ပတ်သက်လို့တင်းမာမှုတွေကြောင့်တနင်္လာရီတိုင်းရေပြူမြို့နယ်ထဲမှာမတ်လ၄ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒါဟာဒီလက်နက်ကိုင်နှစ်ဖွဲ့အကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒီအကြောင်းပြေဆုံးလို့တော့ထိုင်းချင်းဆိုင် VOA သတင်းတောက်မဲအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်သပါတီနဲ့ KNU ကရင်မျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တေကြာပြင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်နေပါတယ်။မတ်လ၄ရက်နေ့ကတော့တနင်္လာရီတိုင်းရေကျူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
။တဝဲလမ်းမှာရှိရင်တဝဲမော်တော်ကားလမ်းနော်။အဲ့တော့တနင်္လာရီတိုင်းတဲ့ချမ်းမှာအဲ့ဒီရေကျူမြို့နယ်တွင်းမှာအလဲခန်းရွာရှိတယ်။လဲခန်းရွာအဲ့ဒါမွန်ပြည်တိုင်းချုပ်တဲ့နေရာအခုလေအလေးဆိုင်ရွာရဲ့အရှိတ်အတန်းမှာအဲ့ဒါမနေ့ကမနေ့ရှင်းနိုင်ကြလောက်မှာနိုင်ဝက်လောက်မှာပဲဆိုဒီကမ္မင်းနဲ့ပါဖြစ်ကြတော့
ဖြစ်ခတ်တက်ခဲ့မှုရဲ့စည်ရေးပူးတွဲဆောင်ကြည့်ကော်မတီ GMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်နဲ့ဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တူဦးလည်းဖြစ်တဲ့ဘရိုဘီးလည်းကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါတယ်
အခြေအနေကတော့ဟိုစားပေါ့မင်းကကျွန်တော်နဲ့အဆက်တူရတော့ဟိုစားပေါ့နော်ဘယ်တမှာဟိုစားပေါ့အလေးစားခဏအဲ့ဒါအဲ့ဒါစပြစ်တာပေါ့နော်ဘာမှတိခိုက်မှုမရှိပါဘူးနော
်မွန်ပြည်သပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ချိန်တည်းမနဲ့ဖြစ်ပွားခဲ့ကြအောင်ဖြစ်ပွားမှုတိုင်းမှာမွန်ပြည်သပါတီထိန်းချုပ်ထားတဲ့နေနေတွေမှာ KNU ဘက်ကတိထုတ်လုပ်မှုတွေလုပ်ရတာကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်တရင်အေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
မင်းတို့ကပြင်းနေလက်ဖြစ်တာစိတ်ကိစ္စပါပဲစိတ်ကိစ္စပါလေမင်းတို့ကလည်းမုန်ဒီကစိတ်ထိတ်ထားတယ်အဲ့ဒီနေရာမှာဘောကမုန်ဒီမှာနေကြံရေးဟိုးကလေးကဒီခါ35လို့1000စနစ်လို့မှာစတ္တီဧရိယာကိုစမ်းမပေးထားတော့မုန်ဒီတိဧရိယာကိုခေါ်တော့အိမ်မှာစမ်းမပေးရင်လည်းယူနော်အိမ်မှာရှိခဲ့တယ်လေဒီငယ်ငယ်ဆိုတော့အဲ့မှာပြီးနေသူ့နေလို့လည်းကစိတ်စိတ်ကိစ္စနဲ့ပတ်သက်လို့ပဲအဲ့ဒါမုန်ကစစ်ပိုက်ကြတယ်ဝန်စစ်ထုတ်တယ်ဆိုတော့အဲ့ဒီမှာမဖြစ်ကြဘူး။ဒီဟာကအောက်ခြေမှာအောက်ခြေကစီဝါရီလုတ်တဲ့ဟာဒီနဲ့ပဲဆိုင်တယ်လေ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကလည်းမွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးအဆက်ရင်းချောင်းပြားစွန်မန်အောင်ကျေးရွာအရှိတ်ဒေသမှာစစ်ထုတ်လုပ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနှင်းငယ်ဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးအဆက်ရင်းချောင်းပြားစွန်မောင်ကျေးရွာအစ်စ်ဘက်9မိုင်ကွာဒေသမှာလဲပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတစ်ခိုးထုတ်နေတဲ့တစ်ခုတ်သမား32ဦးနဲ့တကွဆက်ရံနေရာတွေကိုလဲမွန်ပြည်တပ်ပါတီကဖမ်းဆီးမိခဲ့ပါတယ်။မွန်ပြည်တပ်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြေရှင်းမှုတွေလုပ်ခဲ့ရပါတယ်။ KNU ကရင်မျိုးသားအစည်းအရုံးကတော့မြမအစိုးရနဲ့2015ခုနှစ်ထဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပြီးမွန်ပြည်သက်ပါတီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးကြာအဖွဲ့အစည်းနှစ်ခုကြားမှာမဟာမိတ်ကောင်းတွေဖြစ်ရပ်တည်လာခဲ့ပြီး2016ခုနှစ်လောက်ကစပြီးအောက်ခြေတက်တွေကြားမှာနေမြေဆိုင်ရာအငင်းပွားမှုတွေစီးပွားရေးဆိုင်ရာကိစ္စတွေနဲ့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်ရှင်။